င်းနိုင်ငံကပြောင်းဝင်လာတဲ့မြန်မာအလို့သမားတွေကိုတက်ဆိုင်ရနေမြေအလိုက်ဆောင်ကြည့်မှုနဲ့ပတ်သက်လို့တကယ်ပဲထိထိရရလုံနိုင်ရလားဆိုတာကိုမင်းမြန်တင်ဆက်ပေးမှာပါထိုင်းနဲ့မြန်မာနယ်စပ်ဖြစ်တဲ့မြဝတီဘက်ကနေအလုံးအင်းနဲ့ပြန်လည်ဝင်ရောက်လာကြတဲ့မြန်မာအလို့သမားတွေကိုရန်ကုန်ပြည်သူစည်းရုံးကြီးနဲ့တူနာပြူတင်တန်းကျောင်းကနောက်ဆုံးနေ့ကျောင်းသားတွေပါလာရောက်ပြီးကျန်းမာရေးစစ်ဆေးတာတွေကိုကူညီပေးနေပါတယ်။ဒီလိုထိုင်းဘက်ကနေအလုံးအင်းနဲ့ဝင်လာကြတဲ့အလို့သမားတွေကိုနယ်စပ်ဝင်ပေါက်တွေမှာကျန်းမာရေးစစ်ဆေးတာတွေတေချာလောက်ဆောင်ပေးနေပေမယ့်ဝင်ရောက်လာကြတဲ့လူအင်အားများတာကြောင့်14ရာစောင့်ကြည့်မဲ့ကိစ္စကိုသူတို့နေထိုင်ရာဒေသအလိုက်သက်ဆိုင်ရာအုပ်ချုပ်ရေးပိုင်းကိုလွှဲထားပါတယ်။ပြောင်းဝင်လာတဲ့စည်ရင်အတိုင်းသက်ဆိုင်ရာပြည်နယ်နဲ့တိုင်းတာဝန်ရှိသူတွေကိုပေးပို့ပြီးဒေသအလိုက်စောင့်ကြည့်ဖို့အစီအစဉ်ထားတယ်လို့ကရင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတန့်စင်အောင်ကပြောပါတယ
်။သူတို့ကတော့အဲ့ဒါတွေကတော့သူတို့လက်ရှိဒီမြို့နယ်တွေရဲ့အစီအစဉ်မှာတော့သူတို့ကတော့ဆက်မြို့နယ်တခုတခုကတော့အများကြီးတော့မဟုတ်ဘူးနော်။အဲ့တော့သူတို့ဒီလူတွေကိုအုံကွာတော့မဟုတ်တော့သူတို့ကသူတို့ညီစီကနေတောင်းတာပါ။အဲ့တော့ကျွန်တော်တို့ကလည်းဘုံနဲ့ညာဆက်တဲ့အနိုင်ဝဒနိုင်တော့ဒီလိုကျွန်တော်တို့ကလူတွေပြန်ပို့ပေးမိတယ်နေထိုင်မှုတွေရှိ။အဲ့တော့ကျွန်တော်တို့လိုင်းမျိုးမထောက်ချင်နေဘူးနော်။သူတို့ကတော့တောင်ဝင်ရတော့အရင်ကြီးရောနော်သူတို့ကတော့လည်းကုမြောင်းနဲ့ကုလာကြတော့အဲ့တော့တောင်ဝင်မကြီးပါဘူးသူစီစဉ်ပါပါနော်စီစဉ်ပါလိုက်မယ်နော
်နေတိုင်းဝင်ထွက်မှုများတာကြောင့်မြောက်ပဒီမှာတီးတန့်စောင့်ကြည့်မှုမလုပ်နိုင်ပဲသက်ဆိုင်ရာမျိုးနဲ့ပြည်နယ်တိုင်းအလိုက်ကိုကရင်ပြည်နယ်အစိုးရရဲ့အစီအစဉ်နဲ့ပြန်ကြမယ်တိုင်းဒေသကြီးအသီးသီးကိုချိတ်ဆက်ပြီးအခမဲ့မော်တော်ယာဉ်တွေနဲ့ပို့ဆောင်ပေးနေပါတယ်မြဝတီနယ်စပ်ဂိတ်ပေါက်ကနေဝင်လာကြတဲ့အလုပ်သမားတွေကိုသူတို့ရဲ့ဇာတိကိုပြန်ရောက်ရင်ကျမရေးစမ်းသပ်စောင့်ကြည့်ဖို့နဲ့နိုင်ငံခြားကနေရောက်ရှိလာတဲ့သူရှိရင်လဲအုပ်ချုပ်ရေးမှုတွေစီကိုအကြောင်းကြားဖို့ညွှန်ကြားထားပြီးစီးရုံတွေမှာလည်းတက်နိုင်သလောက်အဆင်သင့်ပြင်ဆင်ထားတယ်လို့ရမီးသိမြို့နယ်လွှတ်တော်ကိုယ်စားလှယ်ဦးတင်လွင်ကပြောပါတယ်။
ခြေလေးအုပ်ချုပ်ရေးကနေပြီးတော့ရဲကြီးအုပ်ချုပ်ရေးမှုတွေဇော်ခွဲတာဝန်ခံတွေစီကိုညွှန်ကြားထားတာပေါ့နော်။အဲ့ဒီလိုယူနာဟောပေါ့နော်။ပြန်လာရင်လူရှိရင်သူဦးငယ်ကိုလည်းတင်ဖို့ပေါ့နော်။အဲ့လိုရဲ့ခြေရုံနဲ့စောင့်ကြည့်ဖို့ဒီလိုလေးကိုညွှန်ကြားထားပါလေ။အာလုံးပြည့်စုံနေဆိုတော့ဖြစ်နိုင်မှာဦးလား။အဲ့ဒါကိုသူကဘောနော်စမ်းသပ်ကြည့်ပြီးတော့ဒါဆက်ဆက်ပြီးတော့ကြည့်ရှိမယ်ဆိုရင်တော့ဟိုတီးတန့်ထားဖို့ခြေရုံမှာနေရာရယ်ခြေရုံနဲ့ဆိုင်ရင်အခြားနေရာပေါ့နော်။ဒါအများပိုင်ဆိုင်တဲ့နေရာတခုဒီခုရတော့ဒါဟိုကတော့ယာထားထားပါလေ။ခြေရုံမှာလည်းဒီဘောနော်ခြေစည်းကြည့်စည်းလေးနဲ့ပတ်သက်တဲ့အရာတွေအများဆုံးငယ်တော့ပြုလုပ်ထားပါလေ။ခြေရုံမှာလည်းဟိုတက်နိုင်ဆုံးတော့ကြည့်ရပါတယ်မဟုတ်ဘူး။ဘာလို့လေတာခုံမလား။အဲ့ဒါမျိုးတွေကတော့မရှိပါဘူးလား။ကျန်တာကျန်တဲ့ဒီဝတ်စုံတွေဘာတွေကတော့အဲဒါကတော့ချန်ပယ်လို့ပြောတော့ဒါတွေကတော့ထောက်မှန်ထားပြီးသားပါ
။ထိုင်းမြန်မာနယ်ခြားတောင်ရင်းမြစ်ကန်တလျှောက်နိုင်ငံတကာဝင်ပေါက်ထွက်ပေါက်တွေဖြစ်တဲ့ချစ်ကြည်ရေးတရား2ဆင်းနဲ့သေဂိတ်တွေအားလုံးကိုလူဝင်လူထွက်သွားလာခွင့်ကိုထိုင်းဖက်ချန်းကမတ်လ22ရက်နေ့ကစပြီးပိတ်မယ်လို့ဆိုပေမဲ့နေ့စဉ်ထောင်ထဲချီတဲ့ထိုင်းပြည်မြန်မာလုပ်သားတွေဝင်ရောက်လျက်ရှိပါတယ်။မလ21ရက်နေ့ကနေဒီနေ့25ရက်နေ့အထိပြန်လည်ဝင်ရောက်လာတဲ့အလို့သမားစုစုပေါင်းက2000ကျော်ရှိနေပြီဖြစ်ပါတယ်။ဒီလိုပြန်လည်ဝင်ရောက်လာကြတဲ့မြန်မာအလို့သမားတွေနဲ့နိုင်ငံခြားကပြန်လာသူတွေမှာရောဂါပိုးပါလာတယ်မပါလာဘူးဆိုတာကိုသိချာမဆောင်ကြည့်နိုင်ပဲ14ရက် home quarantine လုပ်ခိုင်းတာကအန္တရာယ်ရှိတယ်လို့ချောင်းဆောင်မြို့နယ်ဒေသခံမိဝီဇယကပြောပြပါဗျ
။ရောမှာဆိုရင်လေအိမ်မှာမျိုးပေါ့နော်ထားလိုက်တော့အိမ်သားတွေကနိုင်ငံခြားကနေပြန်လာတယ်တိတာခန်းနေဖို့တော့ပြောထားတယ်ဒါပေမဲ့ယောမဒီဒေတာမှာပေါ့နော်အိမ်တွေများသားဖြစ်ဆိုရင်သူခန်းနဲ့သူအဲ့ဒါတိတ်မရှိဘူးလေယောရဲ့ဒလေရမှာဆိုရင်အကုန်လုံးအကြမ်းဗာလဲအဲ့ဒီဘယ်လိုပြောမလဲတိတာခန်းထားတဲ့ဟာကြတော့ယောမမရှိဘူးညီမလေးခဲယူအိမ်မှာနေလေအဲ့လိုမျိုးပဲတိတာအဲ့လိုမျိုးပေါ့နော်ဒီဆေးရုံမှာလိုမျိုးတီတာဆိုတဲ့လောက်တဲ့ပုံစံကတော့ဒါကြတော့ဖြစ်နိုင်ကြေးအရန်နဲတယ်အမမြင်တော့ပေါ့နော်အဲ့တော့အန္တရာယ်ရမ်းများတယ်လေခုနကဗာလဲတခုတီးတဲ့အတိုင်းပဲဒီယောဂါကယောဂါပိုကုဆက်ခံလို့ရှိရင်ချက်ချင်းကလက္ခဏာမပြအောင်လေခဲ၍အဲ့ဒီလူကအိမ်မှာပဲနေတာခဲသူစီမှာလက္ခဏာတွေပါတွေရှိလို့သူစီမှာပိုးတွေရှိလို့ရှိနေတာဒါအိမ်သားလုံးအတွက်ကြံစည်ရှိနိုင်တယ်နိုင်ငံခြားကနေပြန်လို့ရှိရင်အိမ်မှာသား14ရက်နေပြီးမှပြင်တော့အဲ့ကအန္တရာယ်ရောလုံးဝမကင်းခဲ့ရေယောဂါပိုကူးဆက်လို့ရှိရင်တော့အန္တရာယ်အားများတယ
်အခုလက်ရှိမြန်မာနိုင်ငံမှာကိုဗစ် -19 ရောဂါပိုးတွေ့ရှိသူ3ဦးနဲ့စောင့်ကြည့်နေတန်တရာလူနာ238ဦးရှိနေပါတယ်ကမ္ဘာမှာကိုဗစ် -19 ဖြစ်ပွားနေသူစုစုပေါင်း4000ကျော်နဲ့သေဆုံးသူက2000နီးပါးရှိနေပါတယ်ကျွန်မအိမ်တန်တာထုံးမှာရန်ကုန်ကနေသတင်းပေးပို့ပါတယ်